လူငယ်တွေမလာရှိရနေတာအပြည့်အစုံအမျိုးသမီးများနေဖြစ်လို့မြန်မာပြည်ကအသင်းအဖွဲ့တွေပုံမိုးလှုပ်ရှားလာရတာတွေ့ရပါတယ်အချမ်းဖက်ခံရတဲ့အမျိုးသမီးတွေအတွက်ရန်ပုံငွေကို NLD ပါတီကထူထောင်ပါတယ်မြန်မာအမျိုးသမီးစီးပွားရေးစွမ်းဆောင်ရှင်များအသင်းကမေလအစောပိုင်းမှာ23ချိန်မြောက်ညီလာခံရန်ကုန်မှာကျင်းပပါတယ်ဒါပေမဲ့ရပ်ဖက်အဖွဲ့အစည်းတွေနဲ့တရားရေးဌာနကလွဲပြီးအမျိုးသမီးပါဝင်တဲ့အခန်းကဏ္ဍဟာအလွန်နှေးပါပါတယ်ဒေါက်ဆာစုကြည်ရဲ့ပါတီနိုင်နာတောင်သွတ်တော်ကိုယ်စားလှယ်ထဲမှာအမျိုးသမီးက73ရာခိုင်နှုန်းသာရှိပါသေး။မဆလာကိ1984ခုနှစ်မှာအမျိုးသမီးကိုယ်စားလှယ်ဦးရီ2ရာခိုင်နှုန်းသာရှိတာမို့တိုးတက်မှုလို့ပြောနိုင်ပါလေ။ဒါပေမဲ့အင်းဒီချင်းလာအိုနိုင်ငံမှာအမျိုးသမီးကိုယ်စားလှယ်25ရာခိုင်နှုန်း၊ဗီယက်နမ်မှာ26ရာခိုင်နှုန်း၊ကမ္ဘောဒီးယားမှာ27ရာခိုင်နှုန်းရှိတာကိုကြည့်ရင်မြန်မာအမျိုးသမီးပါဝင်မှုဟာအလွန်နည်းနေတယ်လို့ပြောနိုင်ပါသေး။1995ဘေကျင်းအမျိုးသမီးညီလာခံကြေညာချက်မှာအမျိုးသမီးကုလသမဂ္ဂဦးရီ30ရာခိုင်နှုန်းအထိရှိဖို့ရည်ရွယ်ထားတာတွေ့ရပါတယ်
။ဘေကျင်းညီလာခံကျင်းပတာအနည်း20ကျော်လာပြီဖြစ်ပေမဲ့မြန်မာအမျိုးသမီးကုလသမဂ္ဂဦးရီဟာရည်ရွယ်ချက်ရဲ့3ပုံ2ပုံနောက်သာရှိနေပါတယ်။ဦးသိန်းစင်အစိုးရလက်ထက်မှာဝန်ကြီးနေရာ2နေရာနဲ့ဒုဝန်ကြီး6နေရာကိုအမျိုးသမီးတွေရကြပါတယ်။2015ရွေးကောက်ပွဲဝင်တဲ့ပါတီ21ခုမှာအမျိုးသမီးပါတီဝင်ဟာ9ပါတီမှသာရှိပါတယ်။နိုင်ငံရေးပါတီ50ရာခိုင်နှုန်းမှာအမျိုးသမီးတွေမပါဝင်ကြပါဘူး။အစိုးရဌာနတွေမှာအမျိုးသမီးအရာတန်းဦးရေတဖြည်းဖြည်းတိုးပွားလာပါတယ်။2010စီရင်အရဝန်ကြီးဌာနတွေမှာအမျိုးသမီးအရာတန်း52ရာခိုင်နှုန်းရှိပြီးညွှန်ကြားရေးမှူးအဆင့်မှာ38ရာခိုင်နှုန်းလောက်ရှိကြောင်းသိရပါတယ်။တချို့ကလည်းအမျိုးသမီးပါဝင်မှုမှာခွဲရန်းစနစ်ကျင့်သုံးဖို့အကြံပေးကြပါတယ်။ဒါပေမဲ့အရေးချင်းမရှိပဲခွဲတန်းအရဝင်လာမှစိုးရင်ရပါတယ
်မြမရေတပ်ဖွဲ့မှာအင်အား9,200လောက်ရှိတဲ့အနေနဲ့အမျိုးသမီးက2,500လောက်ပါဝင်ပါတယ်ဒါပေမဲ့အလေအလတ်ရာထူးအစ်စ်မှာအမျိုးသမီးဝင်တန်းဦးရေဟာ1,500သာရှိပါတယ်အမျိုးသမီးရေအဖွဲ့ဝင်အမြင့်ဆုံးရနိုင်တဲ့အဆင့်ဟာဒုရဲမှူးကြီးဖြစ်ပါတယ်စစ်တပ်မှာလည်းအမျိုးသမီးဟာစစ်တပ်နဲ့အုပ်ချုပ်ရေးပိုင်းမှာအမှုထမ်းကြရတာမို့သိပ်ပိုင်းရာထူးတွေကိုမရနိုင်ပါဘူး။ဒါပေမဲ့ဘုံမူကြီးအဆင့်လောက်အထိတက်လန်းရှိပါသေး။လောလောဆယ်လွတ်တော်ကစစ်တပ်ကိုယ်စားလှယ်ထဲမှာအမျိုးသမီး3ယောက်ရှိပါသေး။ဒိုင်ယနာလက်နက်ကင်တွေထဲမှာတော့တိုက်ပွဲဝင်အမျိုးသမီး10ပြည်တွေရှိပါသေး။ဒါကြောင့်အစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးတဲ့အခါဒိုင်ယနာလက်နက်ကင်တွေဘက်ကအမျိုးသမီးကိုယ်စားလှယ်အမြဲတမ်းပါဝင်လေးရှိပါသေး
။တရားရေးဌာနမှာအမျိုးသမီးဝန်ထမ်းအများဆုံးဖြစ်ပါတယ်။တရားစီရင်ရေးကိုပြည်ထောင်စုတရားလွှတ်တော်ချုပ်နဲ့လက်အောက်ခံတရားရုံးတွေကဆောင်ရွက်ကြပါတယ်။တိုင်းဒေသကြီးတရားလွှတ်တော်ပြည်နယ်တရားလွှတ်တော်ကိုယ်ပိုင်အုပ်ချုပ်ခွင့်ရတိုင်းတရားရုံးကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသတရားရုံးခရိုင်တရားရုံးမြို့နယ်တရားရုံးမော်တော်ယာဉ်တရားရုံးကလေးသူငယ်တရားရုံးစီပင်သာယာတရားရုံးစသဖြင့်အစဉ်အဆက်ရှိပါတယ်။တိုင်းနယ်ပြည်နယ်တရားလွှတ်တော် 14 ခုခရိုင်နဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသတရားရုံး52ခုမြို့နယ်တရားရုံး330နဲ့အခြားတရားရုံး22ခုရှိပါတယ်တရားလွှတ်တော်ချုပ်မှာအမျိုးသမီးမပါပေမဲ့ပြည်နယ်နဲ့တိုင်းလွှတ်တော်တွေမှာအမျိုးသမီးတရားသူကြီး22ဦးရှိကြပါတယ်လွှတ်တော်တရားသူကြီး59ဦးမှာအမျိုးသမီးက22ဦးဖြစ်နေလို့ရာဂိုင်နှုန်းအဖြစ်40လောက်နေရာယူထားတဲ့သဘောမျိုးဖြစ်နေပါတယ
်တရားရေးဝန်ထမ်း1200ကျော်ရှိတဲ့အနေနဲ့အမျိုးသား600နီးပါးအမျိုးသမီး900နီးပါးရှိကြောင်း2019တရားရုံးနှစ်လေအစီရင်ခံစာမှာဖော်ပြထားပါတယ်။တရားရေးဌာနဝန်ထမ်း53ရာခိုင်နှုန်းကအမျိုးသမီးဖြစ်ပါတယ်။အစိုးရအရာတန်းအမျိုးသမီး2ဦးနဲ့ KWO ခရင်အမျိုးသမီးအစည်းအရုံးကိုအမေရိကန်တန်ယုံကစုကြည့်မြင်ပါတယ်။အဖွဲ့ဝင်6,000ကျော်ရှိတဲ့ခရင်အမျိုးသမီးအစည်းအရုံတည်ထောင်တာ33နေရှိပါပြီ။ဒါပေမဲ့ပြည်လုံးကျွညီလာခံကိုလွန်ခဲ့တဲ့ဧပြီလကမှပထမအကြိမ်ကျင်းပနိုင်ပါတယ်။ဒေသဆိုင်ရာမှာလှုပ်ရှားနေတာမျိုးခရင်အမျိုးသမီးအသင်းဟာထင်းထင်းပေါ်ပေါ်မရှိခဲ့ပါဘူး။ဒါပေမဲ့ထူးထူးချွန်းချွန်းတာဝန်ထမ်းဆောင်ခဲ့တဲ့အမျိုးသမီး150ကျော်ကိုစုချီးမြှင့်တာကြည့်ရင်ခရင်အမျိုးသမီးတွေရဲ့ကြိုးပမ်းမှုကိုသိနိုင်ပါတယ်။ထူးချွန်းစုရသူတွေထဲမှာခရင်သတင်းစင်ရဲ့အက်ဒီတာချုပ်နမ်ပေါ်ဂေလဲပါဝင်ပါတယ်။အမျိုးသမီးဖွံ့ဖြိုးတိုးတက်ရေးနိုင်ငံလုံးဆိုင်ရာမဟာဗျူဟာအနည်း20စီမံကိန်းကိုဦးသိန်းစင်အစိုးရလက်ထက်2013မှာစတင်ချမှတ်ပါတယ်။အမျိုးသမီးတွေတန်းတူညီတူပါဝင်လုပ်ကိုင်နိုင်အောင်ရည်ရွယ်တဲ့စီမံကိန်းဖြစ်ပါတယ်။ ဒါပေမဲ့မြန်မာပြည်ဟာအမျိုးသမီးကိုကွဲပြားဆက်ဆံတဲ့နိုင်ငံအဖြစ်သတ်မှတ်ခံရသေးဖြစ်ပါတယ်ခင်ဗျာ